อิสราเอลတပ်တွေအမေရိကန်စစ်လက်နက်ခေယံပို့ဆောင်မှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်တော်စုနဲ့ရင်းပွားနေတာမကြာခင်မှာဖြစ်ရှင်းနိုင်မယ်လို့သူယုံကြည်တဲ့အကြောင်းအစ္စရေးဥက္ကဋ္ဌဘန်ဂျမင်နက်တန်ယာဟူးကပြောဆိုပါတယ်။လွန်ခဲ့တဲ့လီလာလောက်ကအစ္စရေးကိုအမေရိကန်ကပြီးပို့တဲ့ခေယံကြောက်တွေတိတိသားကြဆင်းလာခဲ့ပြီးတော့ဒီကိစ္စအပေါ်မှာမကြာခင်ဖြစ်ရှင်းဆောင်နိုင်မယ်မျှော်လင့်ထားတယ်လို့အစ္စရေးဥက္ကဋ္ဌကဝန်ကြီးဖွဲ့အစည်းအဝေးမှာပြောခဲ့တာပါ။လနခရီးရီပို့ပြီးတော့မြန်မာဆန်ဆန်ပြီးပို့နိုင်ဖို့အစိမ့်မြစီးရီနဲ့နေရာတိုင်းမှာအစ္စရေးဘက်ကနေပြီးတော့အမေရိကန်တာဝန်ရှိသူတွေကိုဆွေးနွေးပြောဆိုခဲ့တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်။လက်အတန်ကြာခဲ့ပေမဲ့အချိန်တွေကတော့ပြောင်းလာတာကြောင့်ဒီကိစ္စကိုအများသိအောင်လို့ပြောဖို့အတွက်ဆုံးဖြတ်လိုက်တယ်လို့အစ္စရေးဥက္ကဋ္ဌကပြောဆိုပါတယ်။အမေရိကန်တာဝန်ရှိသူတွေဘက်ကတော့အစ္စရေးဥက္ကဋ္ဌရဲ့ဒီပြောဆိုချက်ပေါ်မှာသူတို့သတိပြုမိတဲ့အကြောင်းတုံ့ပြန်ထားပါတယ်။ဂါဇာစစ်နယ်ပတ်သက်ပြီးတော့ဆွေးနွေးဖို့အစ္စရေးကာကွယ်ဝင်ကြီးအမေရိကန်ကိုတွားရောက်နေစမှာပဲအစ္စရေးဝန်ကြီးချုပ်ရဲ့အခုလိုမှတ်ချက်စကားထွက်လာတာပါဂါဇာကဟားမတ်စ်တွေနဲ့တိုက်နေတဲ့အစ္စရေးစစ်မှာအမေရိကန်ဟာအတိကလက်နက်ထောက်ပံ့ပေးနေသူပါအစ္စရေးကအဆိုပြုတယ်ဆိုတဲ့သတင်း၆ပတ်ကြာအပြည့်ရဖို့နဲ့ဖမ်းထားတဲ့ဒဇယ်ကောင်တွေပြန်လွှတ်ရေးအတွက်သမ္မတဂျိုးဘိုင်ဒန်ကအခြေခံမူချမှတ်ထားပါတယ်